တို့ရွာလေးမှာပဲချောင်းလေးတစ်ခုရှိတယ်။အရင်မနဲ့တော့သားတို့17နှစ်အရွယ်ကလေးတွေပြက်ကူးလို့ရတယ်။ကျဲလဲအရင်မကျဲဘူး။ပြီးတော့လူတွေတောက်တုံးရေအတွက်ရောကျွေးနွားတွေအတွက်ပါမိခိုနေရတဲ့ချောင်းလေးအိမ်မှာစိုက်တဲ့ပင်တွေကိုလည်းအချောင်းရင်နဲ့ပဲရေလောင်းတယ်လုံခဲတဲ့၅လလောက်ကဒါတငယ်ချင်းတစ်တွေရခဲ့တယ်သူတို့ကရှားရွာကလာတာသူတို့နဲ့ချောင်းနဲ့ရေကူးတဲ့ကြောက်ပြားခဲပြားလေးတွေနဲ့ချောင်းရေပေါ်ရှက်ပစ်တန်းလဲခဏခဏဆော့ကြတယ်ကဲကိုနှခုံသုံးခုံလောက်ရှက်ပြီးပြင်နိုင်တဲ့လူကဆံမွေးဝါအောင်ရောင်လောက်ပဲ၆ခုံလောက်ရှက်ပြီးပြင်နိုင်ရင်တော့ဇာကြီးခေါ်ခံရတာပေါ့ဗျာဘလို့ပြပြရေတဲ့ပလုံးကနေမြုပ်သွားတဲ့ကောင်တွေကလည်းမနေဘူးအစ်စ်လာတဲ့တကယ်ချင်းတွေတဲကရက်ရှိရှိနဲ့ကြော်ထူးဆူတဲ့တယောက်ကရဲရှက်ပြတာရမ်းတော်တဲ့ရဲပြားအရှာလည်းကောင်းတယ်တနေ့တော့ပြစ်တန်းစော့ကြရင်ကြော်ထူးကသူ့လက်ဆွမ်းပြဖို့ခဲရှာတာချောင်းထက်ဘက်ကိုရောက်သွားတဲ့ထင်နဲ့သူကြာနေတာနဲ့သားနဲ့တခြားနှစ်ယောက်ပေါင်းပြီးလိုက်ရှာကြတယ်သားတို့ရွာကချောင်းထက်ပိုင်းဆိုတာခြုံပုတ်ထူထူတွေနဲ့လူသွားလန်းလန်းမရှိဘူးတိတ်မကြခင်မှာအုံကနေအတန်ကြီးနဲ့သူကျော်ထူးရဲ့အော်ဒါတသေးကိုကြားလိုက်ရတော့အားလုံးအတန်ကြားရဘက်ကိုပြေးကြတာပေါ့အဲ့ထဲမှာချောင်းအောက်ဖက်မှာရသေးထိုးနေတဲ့ဥဟာကြီးလည်းပါလာတယ်။သားတို့ကမမောင်တို့ရန်ရှင်းမတတ်နဲ့တဲ့သူ့နောက်မှာနေတဲ့အဲ့လိုပြောရင်ပြီးတက်သွားတာ။သားတို့ကကြောက်ကြောက်နဲ့ပဲနောက်ကပြေးလိုက်ကြတယ်။သားတို့ရောက်တဲ့ချိန်မှာဥဟာကြီးကကျင်းကြီးတစ်ခုရှိမှာကျော်ထူးခြေတော့ကိုပစူးစာဖျဲပြီးပတ်နေတာတွေ့တယ်။ကျော်ထူးကိုသားတို့မကြည့်ရဘူး။သွေးတွေနဲ့တယောက်ဆိုရွာဘက်ကိုပြန်ပြေးသွားတယ်။ရွာကဒီနဲ့ဆို10မိနစ်လောက်ပဲဝေးတာပါ။ဒီလေပြီးရောဦးဝကြီးလည်းကျော်ထူးကိုချီပြီးရွာကိုပြေးတယ်။သားတို့ပါလိုက်ပြီးမိကြတယ်။ရွာမရောက်ခင်မှာပဲသားတို့နောက်လိုက်လာတဲ့အမေတွေကအင်ကိုမြေမြေပြန်ခေါ်လာကြတာ။ပေါက်ကွဲတန်ကြားလိုက်လို့ဖြစ်မယ်။အားလုံးကလည်းငိုတော့မလိုလိုနဲ့အထရတွေဖြစ်ပြီးနောက်မှာဒါဘဒူးနဲ့မှစကမ်းပြောချင်တော့ဦးငိုချင်တလူလူနဲ့ကြောက်လဲကြောက်တယ်ခဲဖြစ်တယ်လဲမစော့ချင်တော့ဦးတငယ်ကြီးတွေနဲ့လဲမတွေ့ဖြစ်ဦးကျော်ထူးကတော့စီယုံကိုအမိပို့လိုက်နိုင်လို့အသက်လွတ်သွားပေမဲ့သူ့မှာချီအောင်နှစ်ဖက်လုံးမရှိတော့ဦးစီယုံလဲအကြာကြီးတက်ရမယ်လို့အမေကပြောတယ်တလောကချောင်းထက်ဘက်ကိုတက်သွားတဲ့လူတွေထားခဲ့တဲ့ပောက်ွဲပစ္စည်းတစ်ခုကိုခဲပြအမှတ်နဲ့တွားထီလို့ကြော်ထူးချီဖြက်လိုက်ရတာတဲ့ဒါကြောင့်သူကလူကောင်ကြည့်လို့အသက်မသေးတာတဲ့သူထက်ညက်တဲ့ကလေးဆိုမလွယ်ဘူးတဲ့မနေ့ကထမင်းဝိုင်းမှာတားကြိုက်တဲ့တရုတ်ခေါဆွဲကြော်ကိုဖေဖေကဝယ်လာတယ်အသူစားနေကြတော့မေမေကမမောင်ရေးမင်းတငယ်ချင်းကြော်ထူးတော့တပတ်ကဆေးရောက်ဆင်းမယ်မမေတို့လူနာတွားကြည့်ကြမလားမေးတယ်ဒါကြော်ထူးကိုဘာလို့မှမသိမတွေ့ရဘူးဖြစ်နေတယ်ဘာပြောရမလဲမသိဘူးငိုလဲငိုပြချင်ဘူးတနေ့ကကြော်ထူးအမေနဲ့ဒါအမေတွေ့ပြီးပြောကြရေးငိုနေကြတာတွေ့လိုက်လို့ဒါလည်းငိုမိတယ်ဒါတကယ်သိချင်တာကဘာလို့ကြော်ထူးဒီလိုဖြစ်ရတာလဲဘာလို့ဒီခဏနှစ်တာလောက်ဝယ်မဖြစ်တာလဲမအောင်နိုင်လို့ထမင်းဝိုင်းမှာပဲမီးလိုက်ပြီးတော့ဖေဖေကစားစရာကိုအောင်စားရင်မင်းမေပြောပြလိုက်မယ်ဆိုလို့စားလိုက်ရသေးတယ်စားပြီးတော့တားမေကိုကြော်ထူးမေပြောပြတဲ့အကြောင်းတွေကိုမေမေကထမင်းဝိုင်းတင်ပြောပြတယ်ဖေဖေကပုဂံစီဝင်ပြောတာပေါ့အထဲကမှပါတိလိုက်ရတဲ့ဟာတွေကိုမှတ်ထားပြီးအခုပြောပြနေတာပါတလောကတိုက်ပွဲဖြစ်တဲ့နေရာကနေပြင်ကြတဲ့လူတွေချောင်းပေါ်ချမ်းကဖြစ်သွားကြတယ် သူတို့ထောင်ထားခဲ့တဲ့မိုင်းနဲ့ပောက်ခွဲစီတက်တဲ့ပစ္စည်းတွေကြောင့်ကျော်ထူးထိသွားတာလို့ရခိုင်တွေကတော့ထင်ကြတာပဲ။သူတို့အကန့်နေဖြတ်သွားကြတာကိုရွာတောင်ဘက်မှာဟင်းစားရှာနေတဲ့ဦးဆန်ကျော်ကတွေ့လိုက်တယ်။ဒါပေမဲ့မိုင်းတွေပါတွေထောင်ထားမှဘာမှမသိတယ်လို့ဦးဆန်ကျော်ကလည်းရွာကိုကြောက်မကြဘူး။ရွာမှာအဲ့လိုမဖြစ်တာဂျပန်ခေတ်ကတည်းကလို့ပြောတယ်။အခုဟာကလည်းဘသူထောင်နာခဲ့မယ်မသိဘူးတဲ့ကျော်ထူးတို့မိသားစုဆိုတာသူများနယ်ကပြောင်းလာကြတာပါမမောင်လာတို့လိုရွာခဲတငယ်ချင်းမဟုတ်ဘူးကျော်ထူးတို့နယ်မှာတိုက်ပွဲတွေဖြစ်ပြီးတာတို့ရွာကသူတို့အမျိုးဥဖိုးတို့စီလာနေနေရတာသူတို့စီမှာနေမရလို့ဒီလာပါတယ်ဆိုမှဒီမှာပါအခုလိုဖြစ်တော့အားလုံးစိတ်ညစ်ကြတယ်ဒီဖြစ်ပြက်နောက်မှာတားတို့ကြောင့်ကကျောင်းအုပ်ကြီးဒေါ်ကြီးကြီးလွင်တားတို့အမေတွေစီရောက်လာပြီးသူတိတာတွေပြောပြသွားတယ်အမေပြန်ပြောပြတာကဒီလိုပောက်ကွဲစီတက်တဲ့ပစ္စည်းတွေပောက်ကွဲရင်လူတယောက်ထက်ပိုထိနိုင်တယ်တားတို့နိုင်ငံဟာမိုင်းနဲ့ဆက်ဆက်ပစ္စည်းတွေအများဆုံးမတော်တဆဖြစ်တဲ့နိုင်ငံတဲ့ပြီးခဲ့တဲ့၄နှစ်ထဲမှာလူ3000လောက်ဒီပစ္စည်းတွေနဲ့တေကြတယ်အခုခေတ်မှာထောင်ထားခဲ့တဲ့ပစ္စည်းတွေအပြင်ဟိုးကတည်းကပောက်ကွဲသေးတာတွေလည်းကျန်နေသေးတယ်လို့ပြောတယ်။ပြီးတော့ဒီပစ္စည်းတွေဟာတက်တန်းကုန်ရဲ့မရှိဘူးတဲ့။လူတွေကအဲ့တာတွေကိုဟိုဟာလှုပ်ဖို့ဒီဟာလှုပ်ဖို့ဆက်စုပြီးရှောက်လို့ရကနေပောက်ကွဲတော့တွေဖြစ်နိုင်တယ်။အဲ့ဒီပစ္စည်းတွေဟာနေရာစုံမှာပုံစံမျိုးမျိုးနဲ့ရှိနေနိုင်တယ်တဲ့။အဲ့တာတွေတွေ့ရင်ကြောက်မသွားနဲ့အမှတ်သားတစ်ခုခုလုံးလာလန်းတိုင်းပြန်သွားပြီးရွာခံလူကြီးတွေကိုပြောပြရမယ်လို့မမေကပြန်တင်တယ်။ကလေးတွေကအဲ့ဒါမျိုးကြုံရရင်ဘာမှမလုပ်ပဲအနားမှာရက်ဆောက်နေဒါမှမဟုတ်လာလန်းတိုင်းအိမ်ကိုတန်းပြန်လာပြီးလူကြီးတွေကိုပြောပြရမယ်တဲ့။အဲ့ဒီပစ္စည်းတွေရှိနိုင်တဲ့နေရာတွေကစစ်စကန်းတွေ၊နေဆက်ဒေသတွေ၊စစ်ဖြစ်တဲ့နေရာတွေလို့ပြောတယ်။တာဝါတိုင်းတွေ၊တံတားတွေနဲ့ရည်ဆက်ချောင်းနာအကွေတွင်ဘာပြက်တွင်ရင်ပြက်စည်းတွင်ရိခါကူတော်တွင်အဲ့လိုအများကြီးဖြစ်နိုင်တယ်တဲ့အခုကတာရုံနိုင်ငံအနှံ့စစ်ပွဲတွေဖြစ်နေတော့ဒီပစ္စည်းတွေကနေရာနဲ့ပိုရှိလာနိုင်တယ်ပိုတတိထားရမယ်လို့ပြောတယ်ကိုမတိတဲ့နေရာသွားမယ်ဆိုအမှန်နေတဲ့လူတွေကိုအရင်စုံစမ်းသွားတာကောင်းဆုံးပဲတဲ့နောက်ထပ်အရေးကြီးတာကစေယုံစင်ကန်းတွေနဲ့အဆက်တွေလုပ်ထားရမယ်ဒါမှအသက်ကိုကယ်နိုင်မှာတဲ့ဟုတ်တယ်ကျော်ထူးကစီးရုံမြေမြေရောက်သွားလို့တားတို့ရံမှာလဲအဲ့အချင်းတွေကိုကူတာနိုင်တဲ့စီးရုံရှိနေလို့တာပေါ့ဘာပဲဖြစ်ဖြစ်ကျော်ထူးကိုအားပေးဖို့တော့တားလေးလှုပ်ပေးချင်ပါတယ်ဒီလိုဖြစ်မျိုးတွေကမြို့ကြီးပြကြီးမှာနေကြတဲ့တငယ်ချင်းတွေမသိဘူးမတွေ့ဘူးပြင်မဲ့တားတို့တွေအမှန်တကယ်တွေ့နေရတာအခုတော့တားတို့လဲစော့ကျင်စိတ်မရှိဘူးသူ့မိဘတွေလဲတားစိတ်နဲ့ဘာမှမလုပ်နိုင်တငုံငုံတည်းကြီးပဲဖေဖေကတော့ပြောပါတယ်ကျော်ထူးတို့မိသားစုကိုတို့တွေအားလုံးဝိုင်းကြည့်ရမှာပေါ့ကွာအဖြစ်ပြက်ကပူပူနွေ့နွေ့ဖြစ်နေတော့ဆိုတော့သူတို့ဒီချင်းတွေကိုကြိုးစားရင်ဆိုင်နေရအောင်မှာဒီချိန်မှာတို့အားလုံးသူတို့ကိုစိတ်ရောကိုယ်ပါအားပေးကြရမယ်ဓာတ်တွေကြော်နိုင်သွားရင်ကျော်ထူးလည်းတားတို့နဲ့တန်းတူပြန်ဆော့လာနိုင်မှာပါတဲ့ဖေဖေပြောတယ်လို့ကျော်ထူးတို့ကိုအားပေးရမယ်တပတ်ခါကြရင်ကြော်ထူးနဲ့တွေ့ဖို့စိတ်ကတမျိုးတော့ဖြစ်နေသေးတယ်။ဒါပေမဲ့တငယ်ချင်းကိုသွားဖြစ်အောင်သွားတွေ့မှာပါ။သူကြိုက်တဲ့မုတ်တွေကိုမမေနဲ့အတူဝယ်သွားအောင်မယ်။